တော်တာရှင်များခင်ဗျာလာအိုနိုင်ငံဗီယက်ကျမ်းမြို့မှာအာဆီယံအရှိတောင်အာရှနိုင်ငံများအသင်းရဲ့ဝန်ကြီးများဆွေးနွေးပွဲမနေ့ဖန်ကျင်းပတော့မယ့်အချိန်မှာပဲမြန်မာနိုင်ငံဒီမိုကရေစီရရှိရေးအတွက်အာဆီယံနိုင်ငံတွေကလွှတ်တော်အမတ်တွေပူးပေါင်းဖွဲ့စည်းထားတဲ့ AIPMC ဆိုတဲ့အဖွဲ့ကဒီကနေ့ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်မလေးရှားနိုင်ငံအခြေစိုက်တဲ့အဲ့ဒီအာဆီယံဝန်ကြီးများအဖွဲ့ရဲ့ကြေညာချက်မှာမြန်မာနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေဆောင်ရွက်ခြင်းမရှိသေးပေမြန်မာစစ်အစိုးရကိုအာဆီယံအလက်ကျဥက္ကဋ္ဌတာဝန်ယူခွင့်မပြုဘဲသူတို့အဖွဲ့ကလှုပ်ရှားဆောင်ရွက်ခဲ့ကြကြောင်းဒါမှလည်းအခုလာမယ့်အာဆီယံဝန်ကြီးများဆွေးနွေးပွဲမှာမြန်မာစစ်အစိုးရက2006ခုနှစ်အတွက်အလက်ကျဥက္ကဋ္ဌတာဝန်ကိုသူတို့မယူတော့ပါဘူးလို့ကြေညာမဲ့အရေးအကြောင်းကိုအခုချိန်ထိပြပြပြပြမတွေ့ရသေးကြောင်းအစချီထားပါတယ်ဒီကြေညာချက်နဲ့ပတ်သက်ပြီး AIPMC အတွေ့အမှု Miss Theresa Kok ကမြန်မာစစ်အစိုးရဟာလာမယ့်ဒီဇင်ဘာလမလေးရှားမှာကျင်းပမယ်အာဆီယံထိပ်သီးဆွေးနွေးပွဲအထိဒီကိစ္စကိုအချိန်ဆွဲထားနိုင်တယ်လို့ VOA ကိုပြောပါတယ်ခင်ဗျာ
If Burma refuses to accede to ASEAN's polite diplomacy, we want to urge ASEAN to take the initiative.
လက်ကြဥက္ကဋ္ဌတာဝန်မယူပါနဲ့လို့အာဆီယံနိုင်ငံတွေကရည်ရင်ကြေကြေပြောနေတာကိုမြန်မာစစ်အစိုးရကနားမထောင်ဘူးဆိုရင်မြန်မာအစိုးရကိုဥက္ကဋ္ဌတာဝန်ကငင်းပယ်ရေးအတွက်စတင်အရေးယူဆောင်ရွက်ဖို့အာဆီယံကိုသူတို့တိုက်တွန်းပါတယ်လို့ပြောသွားတာဖြစ်ပါတယ်။အထက်အပြင်သူမကဆက်လက်ပြီးတော့
Even if Burma agree finally not to be the chair of ASEAN, it doesn't mean that the struggle for
တကယ်လို့မြန်မာအစိုးရကအာဆီယံအလက်ကျဥက္ကဋ္ဌတာဝန်ကိုသူတို့မယူတော့ပါဘူးလို့ဆိုရင်တောင်မှဒါဟာမြန်မာပြည်ဒီမိုကရေစီပြောင်းလဲရေးအတွက်လက်တလောလိုအပ်ချက်တွေပြည့်စုံပြီလို့မယူဆနိုင်ပါဘူး။စစ်အစိုးရအနေနဲ့အာဆီယံကိုသူတို့ပေးခဲ့တဲ့ဂရီတွေအတိုင်းစစ်မှန်တဲ့အမျိုးသားပြန်လည်တင့်မြတ်ရေးဒေါ်စန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားအလုံးလှုပ်ပြေးစားတဲ့အချက်တွေလှုပ်ဆောင်ဖို့လိုပါတယ်လို့ VOA ကိုပြောသွားပါတယ်ခင်ဗျာမြန်မာပြည်ဒီမိုကရေစီရရှိရေးအာဆီယံလွှတ်တော်အမတ်များအဖွဲ့ရဲ့ကြေညာချက်ညီကုန်းမှာတော့အာဆီယံနိုင်ငံတွေအနေနဲ့မြန်မာနိုင်ငံအရေးကိုဘေးအပယ်ထားလို့မရတော့ဘူးဆိုတာနားလည်သဘောပေါက်ဖို့အချိန်တန်ပြီဖြစ်ပါတယ်မြန်မာစစ်အစိုးရရဲ့အကြိမ်ကြိမ်ဂရီဖြတ်မှုတွေကိုဥပက္ခပြုပြီးဥက္ကဋ္ဌတာဝန်ယူခွင့်ပြုမယ်ဆိုရင်အာဆီယံအဖွဲ့တစ်ခုလုံးရဲ့တိုက်ခါကျဆင်းသွားပါလိမ့်မယ်လို့ဖော်ပြထားပါတယ်အခုလိုအာဆီယံအမှန်များအဖွဲ့ရဲ့ကြေညာချက်ကို NCGGP ညွန်ပေါင်းအစိုးရအဖွဲ့ကအားရဝန်တာကြိုးဆိုပါတယ်လို့ဝန်ကြီးဦးဆောင်အောင်က VOA ကိုပြောပါတယ်ခင်ဗျာ
။နာဖာကအခုတော့ကျင်းပမဲ့နော်အာဆီယံနိုင်ငံရဲ့ဝန်ကြီးများအစည်းအဝေးမှာနော်သူတို့တွေအနေနဲ့အာဆီယံဥက္ကဋ္ဌတာဝန်ကိုယူမယူဆိုတာကိုဒါအပြည့်ပေးရမယ်ကျွန်တော်တို့အချင်းဖြစ်ပါတယ်။ဒါပေမဲ့လည်းပဲခုနကနော်ကြေညာချက်တည်းမှာနော်ဒီအာဆီယံအမှန်များစိုးရိမ်တယ်လို့နော်ဒီအစည်းအဝေးဝဲမှာတော့မကြီးညာပဲနဲ့တော့သူတို့ဒီအနေနဲ့ဒါမကြီးညာပဲနဲ့နောက်ထပ်အာဆီယံထိပ်သီးညီလာခံတော့ဒီဇင်ဘာကျမှာပဲသူတို့ကြီးညာမယ်ဆိုတော့မျိုးကျွန်တော်တို့ဒီဆုံးဖြတ်မယ်ဆိုရင်တော့ကျွန်တော်တို့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်လုံးဝကျွန်တော်တို့ဒါကန့်ကွက်ပါတယ်တော့လုံးဝရှုံ့ချပါတယ်ကျွန်တော်တို့မြင်တာကတော့ဒီလိုလာဖြစ်သွားမယ်ဆိုလို့ရှိရင်အာဆီယံနိုင်ငံတွေရဲ့ကျွန်တော်တို့ဒီစိုးရိမ်မှုတွေတော့အာဆီယံနိုင်ငံတွေရဲ့တောင်းပန်မှုတွေအစိုးရတွေရဲ့ပန်ကြားချက်တွေကိုဒါနာအဖအနေပြီးတော့လုံးဝလက်လျူရှုလိုက်တာဒီမျက်ကွယ်ပြုလိုက်တာလို့ကျွန်တော်တို့မြင်ပါတယ်။နော်အာဆီယံဒီအဖွဲ့အစည်းကို1998ခုနှစ်မှာဝင်ကလေးကနော်အာဆီယံအဖွဲ့အစည်းဝင်ကျွန်တော်တို့နိုင်ငံတွေကမျှော်လင့်ချက်ကဒီနာဖအနေနဲ့ဒီမိုကရေစီပြောင်းလဲရေးကိုလုပ်မယ်ဆိုပြီးတော့ကျွန်တော်တို့မျှော်မှန်းပြီးဝင်ခံခဲ့တယ်။ဒါပေမဲ့အခုဆိုရင်9နှစ်ရှိပြီ။အခုအချိန်ကအာဆီယံနိုင်ငံတွေအားလုံးကနာဖပေါ်မှာတိတိကျကျနဲ့ဒါအပြင်းအထန်ဖိအားပေးဖို့လိုပြီလို့ကျွန်တော်တို့မြင်ပါတယ်။ဒီလိုသာနာဖကတော့လှုပ်ချင်တိုင်းတော့အချိန်ဆွဲချင်တိုင်းကိုဆွဲပြီးတော့တော့ဒီအရင်တိုင်းပြည်တွေအာဆီယံအစိုးရတွေရဲ့ကျွန်တော်တို့ဒီဆန္ဒကိုမျက်ပယ်ပြုနေမယ်ဆိုလို့ရှိရင်ဒါဟာတော့ဒီအာဆီယံအစိုးရအားလုံးကကျွန်တော်တို့သိခါကြစရာဖြစ်တယ်။နာဖကနေသိခါချရတာပဲလို့ကျွန်တော်တို့မြင်ပါတယ
်။မနေ့ဖန်ကျင်းပတော့မယ့်အာဆီယံဝန်ကြီးအဆင့်ဆွေးနွေးပွဲမှာမြန်မာအစိုးရရဲ့အလှည့်ကျဥက္ကဋ္ဌတာဝန်ယူရင်းနဲ့ပတ်သက်ပြီးဘလို့အပြည့်ထွက်မလဲဆိုတာစိတ်ဝင်စားစရာပြဿနာတစ်ရပ်ဖြစ်ကြောင်းပါခင်ဗျာ။